ပြခဲ့တဲ့2013ခုနှစ်အတွင်းကမ္ဘာတဝမ်းမှာလွတ်လပ်မှုအတိုင်းအတာကျဆင်းခဲ့တယ်လို့ဒီကမ္ဘာတဝမ်းလွတ်လပ်မှုအခြေအနေတွေကိုစောင့်ကြည့်လေ့လာမှတ်တမ်းတင်နေတဲ့ Freedom House အဖွဲ့ကပြောလိုက်ပါတယ်ကမ္ဘာလူဦးရေရေရဲ့ထက်ဝက်ကျော်ဟာတချို့တဝက်လွတ်လပ်မှုဒါမှမဟုတ်လွတ်လပ်မှုလုံးဝမရှိတဲ့ဒေသတွေမှာနေထိုင်နေကြရတယ်လို့ Washington အခြေစိုက် Freedom House အဖွဲ့ရဲ့နှစ်ပတ်လည်အစည်းအခမ်းစာမှာဖော်ပြပါတယ်ကမ္ဘာနိုင်ငံပေါင်း195နိုင်ငံနဲ့ပိုင်းနဲ့နယ်နိမိတ်ပေါင်း14ခုကနိုင်ငံရေးရပိုင်ခွင့်နဲ့နိုင်ငံသားလွတ်လပ်ခွင့်တွေကိုလေ့လာပြီးတော့အစီရင်ခံစာထုတ်ပြန်ခဲ့တာဖြစ်ပါတယ်။လွတ်လပ်ခွင့်အပေးဆုံးကိုတမှတ်အချိုးဖောက်ဆုံးကို9မှတ်ဖြစ်နေတတ်မှတ်ထားတဲ့အစီရင်ခံစာမှာမြန်မာနိုင်ငံရဲ့နိုင်ငံရေးလွတ်လပ်ခွင့်ကို6မှတ်လို့တတ်မှတ်ထားပြီးတော့အရသာလွတ်လပ်ခွင့်ကို9မှတ်လို့တတ်မှတ်ထားပါတယ်။ဒါဟာ2012ခုနှစ်ကထည့်စာရင်တမှတ်စီတိုးတက်လာခဲ့တာဖြစ်ပါတယ်။2013ခုနှစ်အတွက်ပြည်မြမြန်မာနိုင်ငံရဲ့လွတ်လပ်ခွင့်ကို 5.5 အဖြစ်နဲ့ကမ္ဘာတဝမ်းလွတ်လပ်မှုအခြေအနေတွေကိုစောင့်ကြည့်လေ့လာနေတဲ့ Freedom House အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြပါရယ်။ဒီခါဒီဆီးရီးယားနိုင်ငံကတိုက်ခိုက်မှုတွေမတရားလုပ်မှုတွေနဲ့ဆာဒီအာရေဗျနိုင်ငံကဖိနှိပ်မှုတွေကြောင့်အဲ့ဒီနှစ်နိုင်ငံလုံးဟာလွတ်လပ်မှုမရှိဆုံး10နိုင်ငံစည်းရင်းထဲမှာပါဝင်နေပါရယ်။အရှေ့အလယ်ပိုင်းဒေသကပြည်သူ83ရာခိုင်နှုန်းဟာလွတ်လပ်မှုမရှိတဲ့စည်းရင်းဝင်နိုင်ငံတွေမှာနေထိုင်နေကြရတယ်လို့အစီရင်ခံစာကဖော်ပြပါရယ်။အစိုးရတွေဟာလွတ်လပ်ခွင့်ကိုပိတ်ပင်ဖို့အတွက်ကြမ်းကြမ်းတမ်းတမ်းဆောင်ရွက်တာမျိုးမဟုတ်တဲ့တခြားနည်းလမ်းတွေကိုအသုံးပြုနေကြတယ်လို့အစီရင်ခံစာထုတ်ပြန်သူ Arch Paddington ကပြောပါရရှင်။